ဒီသတင်းပတ်ကုံမှာကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းအရေးအပြန်ကုံတွဲစစ်ပွဲနဲ့တောင်ကျုပ်ပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုတွေလိုကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမဲ့တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်ထိပ်သီးအစည်းအဝေးကိုလူရေ 5.6 တန်းပဲရှိပြီးအဖွဲ့ဝင်နိုင်ငံတွေထဲမှာအသေးငယ်ဆုံးနဲ့အကျယ်အဝဆုံးဖြစ်တဲ့စင်ကာပူကျွန်းနိုင်ငံကလေးကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာဖြစ်ပါတယ်စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကဒေသရင်းအရေးယူဆောင်ရမှာအလုံးသဘောတူဖို့လိုအပ်တယ်လို့ပြောပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးဒါဟာဘေးဒုက္ခရောက်နေတာကိုမြင်နေရတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာဝန်내ဖို့ဖြစ်ကြောင်းပြောပါတယ်အာဆီယံအဖွဲ့ကြီးအနေနဲ့အဲ့ဒီကအကြမ်းဖက်မှုတွေရပ်ဆိုင်းရင်းနဲ့အကူအညီပေးရတဲ့ဦးစားပေးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်ဒါပေမဲ့ဒါဟာမြန်မာအစိုးရရဲ့နိုင်ငံရေးချက်ဆိုင်ရာတာဝန်ခံမှုနဲ့တာဝန်ရှိမှုနဲ့သက်ဆိုင်တာမျိုးမြန်မာအစိုးရအနေနဲ့နိုင်ငံရေးအရာဖြေရှားမှာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်အခုကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်နိုင်ပါဘူး